တရုတ်နိုင်ငံနိုင်ငံလွှတ်တော်မှာသမ္မတအသစ်ရွေးချယ်တဲ့လုပ်ငန်းစဉ်ကိုဇူလိုင်လ16ရက်စနေနေ့မှာစတင်လိုက်ပါပြီ။နိုင်ငံရေးအစိုးရဆန့်ကျင်ဆန္ဒပြမှုတွေနဲ့အတူသမ္မတရုံးနဲ့အင်တော်ကိုတင်ပိုက်ခဲ့တဲ့အတွက်စင်ကာပူနိုင်ငံကိုထွက်ပြေးပုန်းဆောင်ခဲ့တဲ့သမ္မတဟောင်းဂိုတာဘာယရာဂျာပတ်စကာရဲ့ဇူလိုင်14ရက်နှုတ်ထစာကိုလက်ခံကြောင်းလွှတ်တော်မှာတောက်ကြနေကကြေညာပါတယ်။စနေနေ့မှာတော့လွှတ်တော်တွင်မှုချုပ်ဒမ်မီကာဒန်ဆာရီဂိတ်ကလစ်လက်တဲ့သမ္မတနေရာအတွက်လွှတ်တော်ခေါ်ယူရတာဖြစ်ကြောင်းပြောပါတယ်။
ගරු මන්ත්‍රීවරුනි 1981
තමර යාරු ලිලත් තෝටි ලිටතොලෙ ဖြတ် දෙයි මතාවු සොයෙන් 1981 තමර යෙකෝපුවේ උපරිය ලිලත් නේ තමර යාරු အတွက်3ရက်အတွင်းလွှတ်တော်ခေါ်ယူရမှာဖြစ်ကြောင်းပြောသွားတာပါ තමර တစ်အတွက်အမြင့်ဆင်းတင်သွင်းမှုကိုအင်ကာနေမှာပြုလုပ်မှာဖြစ်ပြီးတကယ်လို့ තමර လောင်းကတဦးတည်းပုံမဲ့ဆိုရင်ဗုဒ္ဓဘူးနေမှာလွှတ်တော်အမတ်တွေမဲပြရမှာဖြစ်ကြောင်းလည်းပြောပါတယ်လက်ရှိမှာယာယီတမရဖြစ်တဲ့ဝန်ကြီးချုပ် Ronnie Wickraman C ကတောက်ကြနေကြည့်တောက်ကြနေကကျန်းသက်စာချိန်ဆိုပြီးတာဝန်ယူထားတာလည်းဖြစ်ပါတယ်ဝန်ကြီးချုပ်တာဝန်6ချိန်ထမ်းဆောင်ထားတဲ့သူဟာ Roger Pascal မိသားစုနဲ့မဟာမိတ်ဖြစ်ပြီးတတော်မှာတော့သူ့ပါတီရဲ့တဦးတည်းသောလွှတ်တော်ကိုယ်စားလှယ်လည်းဖြစ်ပါတယ်အတိုက်ခံတဲ့ဘက်ကတော့တမရလောင်းဖြစ် Sergeant Primaster ကိုရွေးချယ်ထားပါတယ်